Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှိများရှင် VOA American တန်ခါနေ2022ခုနှစ်အောက်တိုဘာလ28ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58တို့ကနေတည်းရဲ့နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမွန်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာစစ်တပ်ကိုဆက်ပြီးတော့ဖိအားပေးလှုပ်ဆောင်သွားမယ်လို့အာဆီယံအလက်ကျဥက္ကဋ္ဌသစ်ဖြစ်လာမယ်ကမ္ဘောဒီးယားကပြောပါတယ်။လက်ရှိအာဆီယံအလက်ကျဥက္ကဋ္ဌဘရူနိုင်းကတော့မြန်မာဟာအာဆီယံရဲ့အရေးပါတဲ့အဖွဲ့ဝင်နိုင်ငံအဖြစ်ရှိနေတယ်လို့ပြောပါတယ်။မြန်မာပြည်သူတွေအတွက်စာနာမှုအကူအညီတွေ WFP ကတဆင့် EU ကယူရို၄သန်းကူညီခဲ့ပါတယ်။ဒီလိုသတင်းတွေနဲ့အတူတခြားထူးခြားတဲ့ထိပ်တန်းရောက်သတင်းတွေကိုကော်မတီနဲ့အတူတင်ပြပေးပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့ဒေါက်ဆန်းစုချီနဲ့အတူစီးပွားရေးအကြံပေးရှောင်းတနာအပါဝင်9ဦးပေါင်းရဲ့ဒီတရခွင်နေပြီးတော့အထူးတရားရုံးမှာဒီကနေ့ကြားနာဆစ်ဆေးပါတယ်ဒီကနေ့ကြားနာမှုမှာတော့ဒီရှောင်းတနာအတွက်ကိုစကားပြန်စပြီးထားပေးပါတယ
်ဒီစကားပြန်ကိစ္စနဲ့ပတ်သက်ပြီးတော့တို့ကပြည်ညင်းကြီးဌာနကဆက်ပြီးတဲ့အကြံပေးမှာပါတယ်
ရှင်နဲ့တူပြပြပေးခဲ့တာဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်စကိုင်းတိုင်းဒေသကြီးကျွန်းလာမြို့ရဒီကျေးရွာအနီးမှာတော့စစ်ကောင်စီတပ်ကဒေသခံတွေရှိနေတဲ့နေရာကိုရဟတ်ရင်နေနဲ့ရောလေချောင်းကပါတိုက်ခိုက်နေပါတယ်မလို့အရင်အိမ်ပြင်မထွက်ရတဲ့ stay at home ထုတ်ပြန်ထားတဲ့မြို့နယ်တချို့ဒီကနေ့ကစပြီးပယ်ဖြတ်ပါတယ်ဒီလိုသတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ကိုစုံဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကနောက်ဆုံးရသတင်းတွေကိုပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာတိုက်ခံအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးလာအောင်စစ်ကောင်စီပေါ်ဖိအားပေးလှုပ်ဆောင်သွားမယ်လို့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအလက်ကျဥက္ကဋ္ဌအဖြစ်စပြီးလွှဲပြောင်းယူလာပြီးဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောပါတယ်မြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်ဖို့နီကလာနေပြီလို့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရတ်ဆိုခွန်းကသတိပေးပြောကြားလိုက်ပြီးရှင်းနစ်စမ်းပိုင်းမှာမြန်မာအရေးကိစ္စတွေကိုစတင်ဆောင်ရွက်ဖို့အထုကိုယ်စားလှယ်အသစ်ကိုခန့်အပ်တာဝန်ပေးသွားမယ်လို့လည်းသူကပြောပါတယ်။လက်ရှိမြန်မာနိုင်ငံဆိုင်ရာအာဆီယံအထုကိုယ်စားလှယ်အရ်ဝန်ယူဆုဖ်ကတော့အလဲကျဥက္ကဋ္ဌတက်တန်းကုံဆုံးသွားပြီဖြစ်တဲ့ဘရူနိုင်းနိုင်ငံကဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတဲ့အခြေခံမူဝါဒကိုလေးစားပေမဲ့မြန်မာနိုင်ငံကအခြေအနေတွေဟာအမတန်ဆိုးရိမ်ပွားရာအဆင့်ကိုရောက်နေပါပြီလို့ဝန်ကြီးဆိုခွန်းကရိုက်တာသတင်းဌာနကိုပြောပါတယ်ဒါအပြင်မြန်မာနိုင်ငံကအခြေအနေတွေဟာဒေသအတွက်မကောင်းတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေသလိုအာဆီယံအဖွဲ့နဲ့ကျွန်တော်တို့ရဲ့ညီအစ်ကိုမောင်နှမတွေဖြစ်ကြတဲ့မြန်မာနိုင်ငံသားတွေရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေပါတယ်လို့သူကပြောပါတယ်မြန်မာအရေးမှာပါဝင်ပတ်သက်နေသူအားလုံးနဲ့လက်ရှိအာဆီယံအထုကိုယ်စားလှယ်အရ်ဝန်ယူဆုဖ်ကိုစစ်ကောင်စီကတွေ့ခွင့်မပေးခဲ့တာကြောင့်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးဆွေးနွေးပွဲကိုမဖိတ်ဖို့ကမ္ဘောဒီးယားကထောက်ခံခဲ့တယ်လို့လည်းဝန်ကြီးပရတ်ဆိုခွန်းကပြောပါတယ်ဒါပေမဲ့စစ်ကောင်စီအကြီးအကဲကိုလာမဲ့အစည်းအဝေးမှာမဖိတ်ဖေးဆိုတဲ့ကိစ္စကတော့အခုအချိန်မှာပြောဖို့မတင်သေးဘူးလို့သူကပြောပါတယ်စစ်ကောင်စီအကြီးအကဲကိုအာဆီယံထိပ်သီးဆွေးနွေးပွဲကိုဖေးရေးမဖေးရေးကိစ္စဆန်းသပ်ချက်ဖြစ်လာမှာကတော့ရှစ်လအတွင်းကျင်းပမဲ့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲဖြစ်ပြီးတော့အဲ့ဒီအစည်းအဝေးကိုတရုတ်သမ္မတရှီကျင်းပင်လည်းတက်ရောက်มาဖြစ်ပါတယ်အလားတူပဲအခုနောက်ပိုင်းမှာဒီခါမှာအလားတူပဲအခုနှစ်နောက်ပိုင်းမှာကျင်းပဖို့ရှိနေတဲ့ EU အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ဖို့ကလည်းဥရောပကအပြင်းထန်ကောင်းကင်တဲ့အတွက်ဖြစ်နိုင်ခြေအတော့ကိုနည်းတယ်လို့တန်တမန်တွေကိုကိုကပီရိုက်တာသတင်းမှာပြောပါတယ်အေဆမ်ထိပ်သီးဆွေးနွေးပွဲကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ဖို့မဖြစ်ရေးကိစ္စစဉ်းစားဖို့ရှိတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအာဆီယံထိပ်သီးဆွေးနွေးပွဲကာလအတွင်းပြောထားပူပါတယ်ခင်ဗျာ